ော်တာရှင်များခင်ဗျာဇန်နဝါရီလ25ရက်ဒီပလိုမက်စာဆောင်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကနိုင်ငံတော်လုံခြုံရေးအတွက်ပြည်ဝင်ခွင့်ဗီဇာကန့်သတ်မဲ့နိုင်ငံများစီးရင်တည်ထဲမှာမြန်မာနိုင်ငံပါဝင်နေတာအမှားအယွင်းတစ်ခုဖြစ်တယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်အဲ့ဒီပြည်ဝင်ခွင့်ဗီဇာကန့်သတ်မဲ့နိုင်ငံစီးရင်တည်ကိုလာမယ့်တရမတ်အတွင်းအမေရိကန်ဆိုရကထုတ်ပြန်ပွဲရှိပါတယ်အရင်ကပြည်ဝင်ခွင့်ကန့်သတ်ထားတဲ့စီးရင်တွေမှာအီရန်လီဗျားနဲ့မြောက်ကိုရီးယားစတဲ့နိုင်ငံတွေပါဝင်ခဲ့ကြပြီးအခုထပ်ပြီးတော့တိုးလိုက်တဲ့ခုနှစ်နိုင်ငံစီးရင်တည်ထဲမှာတော့မြန်မာကာဒစ်ချစ်စတန်ဘယ်လာရုစ်အီရီထရီးယားနိုင်ဂျီးရီးယားဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေပါဝင်ကြပါတယ်အဲ့ဒီစီးရင်ပါနိုင်ငံတွေကနိုင်ငံသားတချို့ကိုပြစ်မှတ်ထားပိတ်ဆို့တာလားနိုင်ငံသားအလုံးအကျုံးဝင်တာလားဘလောက်ကြာကြာကန့်သတ်ထားမှလဲဆိုတာတွေကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ရဲ့အဲ့ဒီစီးရင်ထဲမှာမြန်မာကိုထည့်သွင်းထားတာကတော့ရိုဟင်ဂျာပြည်ထောင်နယ်ပတ်သက်ပြီးလူမျိုးတုံးသက်ဖြတ်မှုဆွဆွခြင်းနဲ့ပတ်သက်လိမ့်မယ်လို့ထင်မြင်ယူဆရပါတယ်တဲ့ဒါပေမဲ့ဒုက္ခတဲ့ကိစ္စအပေါ်ပြစ်တင်ဝေဖန်နိုင်ပေမဲ့ပြည်ဝင်ခွင့်ကိုပိတ်လိုက်တာကတော့မသင့်တော်ဘူးလို့ဒီပလိုမက်ဆောင်မကဆိုပါတယ်အဲ့ဒီလိုဆောင်ရွက်မှုမျိုးဟာနိုင်ငံတကာဖိအားအောက်မှာမြန်မာလူနိုင်ငံကိုပူပြီးအထူးကြံဆန်သွောစေမှာဖြစ်ပြီးတော့အလုပ်ကျိုးစားတဲ့မြန်မာရွှေပြောင်းအုပ်သမားတွေနဲ့အမေရိကန်ရောက်မြန်မာစာသင်သားတွေအပေါ်ထိခိုက်မှုကလည်းကြီးမားသွားမှာဖြစ်ပါတယ်ဒါပြင်မိသားစုဘဝတွေအပေါ်လည်းတယောက်မှုကပြင်းထန်သွားမှာပါဒါပြင်ဒီကိစ္စကြောင့်မြန်မာကိုတရုတ်ဘက်ပို့ပြီးတော့ရောက်သွားအောင်တွန့်ပို့လိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းဆိုပါတယ်အခုလိုပြည်ဝင်ခွင့်ဗီဇာကန့်သတ်မဲ့စီးရင်တည်ထဲမှာမြန်မာကိုထည့်သွင်းထားတဲ့အဓိပ္ပာယ်ကိုနားမလည်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ကမြန်မာနိုင်ငံကမ္ဘာမြေပုံရဲ့ဗန်နားမှာရှင်းမတော့သိမှာမဟုတ်ပါဘူးလို့ဆောင်းမကဖော်ပြပါတယ်တော်ရရှိမြခင်ဗျာဇန်နဝါရီလ28ရက်ဆောက်ချိုင်းနာမော်နီပူသတင်းစာမှာတော့မြန်မာနိုင်ငံအတွင်းလာရောက်ရင်းနှီးမြှုပ်နှံကြတဲ့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာပြည်သူလူထုရဲ့ယုံကြည်မှုကိုရောက်အောင်အတော်ကြီးစူးစမ်းရလိမ့်မယ်ဆိုတဲ့သုံးသပ်ချက်ဆောင်းမတဲ့ဆောင်ဖော်ပြခဲ့ပါတယ်အထူးသဖြင့်ပွင့်လင်းမြင်သာမှုရှိဖို့အထူးလိုအပ်ပြီးအရင်ကဆိုတရုတ်ရင်းနှီးမြှုပ်နှံမှုတွေလုပ်ငန်းတွေကဘာတွေလှုပ်ပြီးဘာတွေဖြစ်နေတယ်ဆိုတာပြည်သူကရှင်းရှင်းလင်းလင်းမသိရတဲ့အတွက်စိုးရင်ပူပန်မှုတွေပေါ်ပေါက်ခဲ့ရကြောင်းတရုတ်နဲ့ပတ်သက်ရင်ဘာမှဆိုစန့်ကျင်နေကြတာမဟုတ်ပဲဘာတွေကိုဘယ်လိုလုပ်နေကြတာလဲဆိုတာကိုမသိရတဲ့အတွက်စိုးရင်မကင်းဖြစ်ရတာလို့အရင်တမတော်ဦးသိန်းစီရဲ့စီးပွားရေးအကြံပေးတူကပြောပါတယ်တဲ့အခုဇန်နဝါရီလတည့်ပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တရုတ်တမတော်ရှင်ချင်းဖြစ်ရဲ့ခရီးစဉ်အတွင်းနှစ်နိုင်ငံကြားစီးပွားရေးနဲ့တိုးတက်ဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်33ခုလက်မှတ်ရေးထိုးပွဲမှာအဲ့ဒီလိုပြောဆိုခဲ့တာပါအဲ့ဒီထက်မှာမြေထာလန်စက်မှုနဲ့စွန့်ရင်ရင်းနှစ်စိတ်ကန်းစားတဲ့စီမံကိန်းတွေပတ်ဝဲပါတယ်ဒါ့အပြင်ရခိုင်ပြည်နယ်ချောက်ဖြူရေနဲ့စေကံအထူးစီးပွားရေးဆောင်နောက်ဆုံးအတီးပြုတ်လက်မှတ်ရေးထိုးပွဲကိုလည်းရှီကျင်းဖင်နဲ့ဒေါ်ဆန်းစုကြည်တို့ရဲ့ရှေ့ပေါက်မှာကျင်းပခဲ့တာပါဒါပေမဲ့ရှီကျင်းဖင်ရဲ့နှစ်ရက်တာမြန်မာပြည်ခီးစဉ်မှာမြေဆုပ်စီမံကိန်းကိစ္စတော့မပါဝင်ခဲ့ပါဘူးအသေးစိတ်ကိစ္စတွေကိုနှစ်ဖက်လုံးကမထုတ်ပြန်သေးပေမဲ့နောက်ဆုံးသဘောတူညီချက်တစ်ခုဖြစ်တဲ့ကာလန်ရထားလန်နဲ့493မှရှိတဲ့ချောက်ဖြူကူမင်းဓာတ်ငွေပိုက်လိုင်းကိစ္စတွေလည်းပါဝင်မှာရှိပါတယ်တဲ့ရှီကျင်းဖင်ရဲ့အာရှဥရောပနဲ့အာဖရိကအလွန်အထိပေါက်ရောက်မဲ့ဇင်းကြံတဲ့ပလန်စီမံကိန်းအပေါ်ဝေဖန်သူတွေကမြစ်ဆုပ်ကိစ္စကိုတရုတ်ရဲ့ပွင့်လင်းမြင်သာမှုမရှိတဲ့စီမံကိန်းပြရုပ်ဖြစ်မကြာခဏပြောဆိုနေကြတာပါဒါအပြင်မြန်မာနိုင်ငံတွင်းကတရုတ်ရဲ့စီမံကိန်းတွေဟာတရုတ်အတွက်သာအကျိုးရှိမယ်လို့လည်းရှုမြင်နေကြတာဖြစ်ပါတယ်အစိုးရကဖော်ဆီးထားပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုင်ရာအဆိုပြုလွှာတွေကိုစစ်ဆေးအတည်ပြုရတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အဖွဲ့ဝင်ရှိဦးတဲ့ကတဦးဖြစ်သူစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကမြန်မာအစိုးရနဲ့တရုတ်ကုမ္ပဏီတွေဟာစီမံကိန်းအသစ်တွေစီကနေဒေသခံပြည်သူတွေအကျိုးကျေးဇူးခံစားရအောင်ဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ကမ်းရိုးတန်းကရေနံနဲ့တန်းငွေဟာကုမင်းနဲ့ယူနန်ကတရုတ်တွေအတွက်သာမဟုတ်ပဲငါတို့ကြောက်ဖြူတွေလည်းလျှက်စစ်တာအကျိုးကျေးဇူးခံစားရပါလားလို့ဒေသခံလူထုရှုမြင်နိုင်စေဖို့လိုအပ်ကြောင်းလည်းပြောဆိုပါတယ်။တရုတ်ရဲ့ပထဝီနိုင်ငံရေးမှာကြောက်ဖြူစီမံကိန်းဟာအင်မတန်အရေးကြီးတဲ့နေရာမှာရှိနေတာပါ။အဲ့ဒီစီမံကိန်းအပြစ်တတ်တာနဲ့အရှိအလဲပိုင်းနဲ့အာဖရိကကရေနံကိုအရင်လိုမလကရှိလက်ချာကိုဖြတ်သက်နေစရာမလိုတော့ပဲနဲ့ကြောက်ဖြူကနေပြီးတော့တဆင့်တရုတ်ကိုပက်လိုင်းကနေဓာတ်ရိုက်ပို့လွှတ်နိုင်မှာဖြစ်ပါတယ်။ဒါအပြင်တရုတ်ကုန်စည်တွေကိုလည်းကြောက်ဖြူကနေပြီးတော့တဆင့်အရှိအလဲပိုင်းဥရောပနဲ့အာဖရိကကိုဓာတ်ရိုက်တင်ပို့နိုင်တော့မှာပါ။တစ်ဖက်မှာလည်းရခိုင်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားခဲ့ကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမု슬င်ဒုက္ခသည်ပြည်ထောင်တာကလည်းရှိနေပြန်ပါလေ။မကြာခင်ကပဲအိုက်ဆီဂျင်နိုင်ငံတကာတရားရုံးကမြန်မာကိုလူမျိုးတုံးသက်ပြတ်မှုမြောင်မြောင်နဲ့ပတ်သက်လို့စစ်ဆေးခဲ့ပြီးကနဦးဂျားပြဆောင်ရွက်ရမှာတွေကိုလည်းချမှတ်ခဲ့ပါတယ်။ဒီကိစ္စကလည်းမြန်မာကိုတရုတ်ရင်ကုန်နဲ့ပို့ပြီးတော့ရောက်အောင်တွန်းပို့နေတယ်လို့ဖြစ်နေတယ်လို့လေ့လာသူတွေကရှုမြင်ကြပါတယ်။အစိုးရကဖွဲ့စည်းတဲ့ လူရင်းချပြဿနာဖြစ်ရှင်းရေးအဖွဲ့ရဲ့ခေါင်းဆောင်တူဦးလည်းဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကတော့မြန်မာအနေနဲ့ဘယ်ဘက်ကမှမလိုက်လို့ကြောင်းအလုံးနဲ့တင်းတင်းအောင်နေထိုင်ဆောင်ရွက်သွားမှာဖြစ်ပြီးမြန်မာအမျိုးသားအကျိုးစီးပွားကသာမြန်မာအတွက်အရေးကြီးဆုံးဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဆောင်းပါးကဖော်ပြပါတယ်ခင်ဗျာ။